ထိုင်းနိုင်ငံမှာကိုဗစ်ကူးစက်မှုနှုန်းတွေမြင့်တက်လာတဲ့အတွက်ထိုင်းကျန်းမာရေးဝန်ကြီးဌာနကကိုဗစ်သတိပေးချက်အဆင့်3ကနေအဆင့်4အထိကိုဗစ်ကပ်ဘေးဆိုင်ရာကန့်သတ်ချက်တွေကိုတိုးမြှင့်ထုတ်ပြန်လိုက်ပါတယ်။ထိုင်းနိုင်ငံရဲ့ကပ်ရောဂါထိန်းချုပ်ရေးဌာနရဲ့ဒါရိုက်တာဒေါက်တာအိုပက်ကန်ကဝင်ဖုံးကဇန်နဝါရီလ6ရက်နေ့မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာအခုလိုပြောဆိုသွားပါတယ်
။แจ้งเตือนภัยให้กับพี่น้องประชาชนยกระดับการเตือนภัยจากระดับ3เป็นระดับ4นะครับหลายท่านก็สงสัยว่าระดับการเตือนภัยเป็นยังไง
ကျမရေဝန်ကြီးဌာနရဲ့ကပ်ရောဂါထိန်းချုပ်ရေးဆိုင်ရာအစည်းအဝေးဆုံးဖြတ်ချက်အရနိုင်ငံတဝန်းလုံးမှာကိုဗစ်ကပ်ရောဂါကူးစက်မှုနှုန်းတွေများလာတဲ့အတွက်အဆင့်၄အဖြစ်သတ်မှတ်လိုက်ပြီးဖြစ်ပါတယ်ဆိုပြီးထိုင်းဘာသာနဲ့ပြောဆိုသွားတာပါထိုင်းနိုင်ငံမှာဗီဇပြောင်းကိုဗစ်ရောဂါအသစ် Omicron ကူးစက်မှုနှုန်းမြင့်တက်လာနေတယ်လို့နေ့စဉ်ကိုဗစ်ကူးစက်သူလူနာဦးရေ 9,000 အထက်ကိုရောက်ရှိလာတာကြောင့်ထိုင်းကျန်းမာရေးဝန်ကြီးဌာနကအခုလိုထုတ်ပြန်ခဲ့တာပါကိုဗစ်ကပ်ဘေးဆိုင်ရာအဆင့်၄သတိပေးချက်အရဆိုင်နေမှာအတူထိုင်စားတာတွေယောဂါကူးစက်နိုင်ခြင်းမြင့်မားတဲ့နေရာတွေကိုသွားလာတာတွေအပြင်ထွက်တဲ့အခါမှာတဦးနဲ့တဦးနိနိကက်ကက်သွားလာနေထိုင်မှုတွေလူစုလူဝေးတာတွေအများပြည်သူတည်ယူပို့ဆောင်ရေးယင်းနေမှာစီးနှင်းလိုက်ပါတာတွေနိုင်ငံခြားခရီးထွက်တာတွေကိုပါပိတ်ပင်ထားပြီးပြည်ပကဝင်လာသူတွေလည်းစောင့်ကြည့်ရေးစင်တာတွေမှာကွာရန်တင်းဝင်ဖို့အတွက်သတ်မှတ်ထားပါတယ်ကိုဗစ်ကပ်ဘေးကြောင့်နှစ်နှစ်ကြာစီးပွားရေးကျဆင်းနေမှုတွေကိုနလန်ထုဖို့ကြိုးစားနေတဲ့ထိုင်းနိုင်ငံမှာမြန်မာရွှေ့ပြောင်းလို့သမားတွေလည်းတန်းနေချီရှိနေတာပါထိုင်းနိုင်ငံမှာကိုဗစ်ကပ်ဘေးဖြစ်ချိန်မှာဆက်ရုံအလုပ်ရုံတွေရပ်နားခဲ့ရတာကြောင့်အလုပ်လက်မဲ့ဖြစ်နေရတဲ့မြန်မာလူသမားတွေတိတ်နေချီပြီးနေရပ်ပြန်ခဲ့ရပါတယ်တချို့လည်းနေမြေပြောင်းပြီးအလုပ်ကိုင်အစ်စ်ကိုရှာဖွေလိုကြပေမဲ့နိုင်ငံခြားသားရွှေ့ပြောင်းလို့သမားတွေအတွက်ကိုဗစ်ကန့်သတ်ချက်တွေအရနေမြေကျော်ပြီးခရီးသွားလာခွင့်တွေမရကြတဲ့အတွက်အခက်အခဲတွေရှိနေဆဲဖြစ်တယ်ဆိုပြီးပညာရေးနဲ့ဖွံ့ဖြိုးတိုးတက်ရေးအဖွဲ့ကလူသမားရေးဆိုင်ရာတာဝန်ခံဦးမင်းဦးကပြောပါတယ
်လူသမားတွေတော့ခက်ခဲတော့အခုတော့မှပဲသွားလာတာသွားလာခွင့်မှမရသူတို့ကားမှဟိုကားလက်မတောင်ပေးမွယ်ဘူးလေကြီးတဲ့ဆိုတော့အဲ့လောက်ကဟိုကအခုကျွန်တော်တို့ဘက်ဒီမှာဆိုလို့ရှိရင်လည်းဟိုတယ်တွေပါတွေကပြန်အခုစရုံပဲရှိသေးတယ်လေဒီလိုတွေပြန်ဖြစ်တယ်ဆိုတော့တခါပြန်ပိတ်ပြီးတော့ဟိုကတော့ပို့ဆိုရင်နောက်အလုပ်ပြောင်းရွှေ့တဲ့နေရာမှာလည်းဟိုမှတနည်းကြပ်ပြီနေမှာသွားပြီးလုပ်လို့ဆိုလို့ရှိရင်တို့တက်ခက်ခဲဖြစ်တာဒီဟိုပါပေါ့နော်လိုအပ်တဲ့အလုပ်သမားဝန်ထမ်းတွေပဲသူကထားမှာတကယ်ရထိုင်းနေနေမှာရှင်လာမယ်ဆိုလို့ရှိရင်တော့မြန်မာတွေကိုဒီမှာမဟုတ်ဘူးပေါ့နော်နောက်တစ်ခုကတော့ဟိုဝန်ဆောင်မှုနဲ့ပတ်သက်တဲ့ဝန်ဆောင်မှုဆိုတာကတော့ပြောတယ်ဟိုတယ်စားတောက်ဆိုင်အစားရှိရင်အဲ့လိုလုပ်ငန်းတွေအကုန်လုံးကဟိုပါပေါ့ခီးသွားတယ်မိခုန်နေရတာဆိုတော့အဲ့ခီးသွားလုပ်ငန်းတွေကျပြီဆိုတာနဲ့ဒီလုပ်ငန်းဒီလုပ်တွေအကုန်လုံးဟိုထိခိုက်ရင်အဲ့ဒီမှာလုံနေတဲ့လုံသမားရဲ့တက်တာကတင်းဒီပေါ့ခီးမှာပဲလေခီးချင်မှာပဲလေ
2021ခုနှစ်နိုဝင်ဘာလမတိုင်မီကိုဗစ်ကာကွယ်ဆေးနှစ်ကြိမ်ထိုးပြီးတဲ့သူတွေအနေနဲ့3ကြိမ်မြောက်ကိုဗစ်အားဖြင့်ကာကွယ်ဆေးထိုးဖို့ကိုလည်းထိုင်းအစိုးရကတိုက်တွန်းထားပါတယ်။ထိုင်းနိုင်ငံမှာကိုဗစ်အတီးပြုတ်လူနာ2,300ကျော်ရှိနေပြီးဇန်နဝါရီလ6ရက်နေ့တနေ့တည်းကူးစက်သူ9,900ကျော်အထိပြန်ပြီးမြင့်တက်လာပါတယ်ရှင်။